နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာမြို့သားပညာရေးဥပဒေကိုအကြောင်းပြုပြီးနေရာဒေသတချို့မှာဥပဒေနဲ့မညီတဲ့ဆန္ဒပြတာတွေရှိနေကြောင်းစူပူမှုတွေဖြစ်ပေါ်လာစေဖို့ကျောင်းသားလူငယ်တွေကိုအတုံးချပြီးနောက်ွယ်ကကြိုးကန်ဆောင်ရွက်နေသူတွေအားပေးအားမြောက်လုပ်နေသူတွေနဲ့နိုင်ငံရေးအဖွဲ့အစည်းတချို့ပါဝင်နေတယ်လို့လည်းပြောထားပါဗျ။လက်ရှိမှာလမ်းလျှောက်ဆန္ဒပြနေကြတဲ့ကျောင်းသူကျောင်းသားအဖွဲ့၄ဖွဲ့ရှိပါတယ်။လမ်းလျှောက်ဆန္ဒပြနေတဲ့ကျောင်းသားတပိတ်တွေတွားရလမ်းကြောင်းမှာဒေသခံတွေကျောင်းသားတွေလူမှုရေးအဖွဲ့အစည်းတွေနဲ့နိုင်ငံရေးအဖွဲ့အစည်းတွေအားလုံးပါဝင်ကူညီဆောင်ရွက်ပေးနေတာတွေရှိပါတယ်။လမ်းလျှောက်ဆန္ဒပြနေကြတဲ့ကျောင်းသူကျောင်းသားတွေကအစိုးရရဲ့ထုတ်ပြန်ကြေညာချက်ကိုကန့်ကွက်ကြပါတယ်။ဒီနေ့တောင်တွင်းကြီးမြို့နယ်ကိုရောက်ရှိနေတဲ့ဆန္ဒပြအဖွဲ့ကဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီပြန်ကြားရေးတာဝန်ခံကိုရဲရင်ကျော်ကအစိုးရရဲ့ထုတ်ပြန်ချက်အပေါ်သူတို့သဘောထားကိုအခုလိုပြောပါတယ်
အိုးတယောက်ရဲ့ကြိုးကန်ခြင်းခံနေရပါတယ်လို့သူတို့ပြောနေချင်းစီကျောင်းသားတွေကိုအဲ့အောင်နေကျောင်းသားတွေအားလုံးမင်းတို့ကောင်တွေအတုံးမကြတဲ့ခန်းညံ့ကောင်တွေလို့ကျောင်းသားတို့ကိုစော်ကားတာနဲ့အတူတူပါပဲတခါဒီစပိတ်ထဲမှာပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးပြောရတယ်ပညာရေးဟာသူတို့ဆွေမျိုးသားချင်းထဲမှာကျောင်းသားတစ်ယောက်ရှိတိုင်းပညာရေးနဲ့သက်ဆိုင်ပါတယ်အဲ့ဒီအတွက်ကျွန်တော်စစ်ကြောင်းနေထဲမှာရေသမားလည်းပါမယ်အလုပ်သမားလည်းပါမယ်လူမျိုးစုံလူတန်းသားပေါင်းစုံပါမယ်အမျိုးသားပညာရေးဥပဒေတရက်ကိုပဲရည်ရွယ်ချက်ရှိရှိကျွန်တော်တို့သွားနေတဲ့ကိစ္စ
မျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့ပြီးခဲ့တဲ့2014ခုနှစ်နိုဝင်ဘာလမှာနိုင်ငံလုံးဆိုင်ရာကျောင်းသားတို့ရွေးပေါ်အစည်းအဝေးကိုခေါ်ပြီးဘုံသဘောတူညီချက်17ချက်ကိုထုတ်ပြန်ပြီးကျောင်းသားတပိတ်ကိုစတင်ခဲ့ပါတယ်အဲ့ဒီအစည်းအဝေးမှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဝင်တွေတက္ကသိုလ်ကျောင်းသားအဖွဲ့ဝင်တွေနဲ့မြေလက်ဒေသကျောင်းသားသမဂ္ဂအဖွဲ့ဝင်တွေပါဝင်ဖွဲ့စည်းထားတဲ့15ဦးပါဦးဆောင်ကော်မတီကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ဆိုရကြေညာချက်ထဲမှာကျောင်းသားမြေကန်ဆိုပြီးပါဝင်နေပါတယ်ဦးဆောင်ကော်မတီထဲမှာလည်းကျောင်းသားဟောင်းတွေပါဝင်နေပါတယ်။ဦးဆောင်ကော်မတီမှာပါဝင်နေတဲ့ကျောင်းသားဟောင်းတွေဟာကျောင်းသားအရေးကိုဒီဇိုင်းမမတ်လှုပ်ဆောင်နေတဲ့သူတွေဖြစ်တယ်လို့ပခုတ်ကူအဖွဲ့နဲ့ပူးပေါင်းမဲ့မုံရွာတက္ကသိုလ်ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုဝေမိုးနိုင်ကပြောပါတယ်
။သူတို့ဘက်က600နည်းနည်းရှိတာက15ဦးကော်မတီဝင်တွေမှာသူကျောင်းသားမဟုတ်တဲ့သူတွေပါတယ်ပေါ့။သူတို့ဘာလို့ကျောင်းသားမဟုတ်တော့တာလဲဆိုတာရှိတဲ့အခါကျတော့သူတို့ဒီနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထောင်ချခဲ့ရဖြစ်တဲ့အတွက်ကျောင်းတက်ခွင့်ပိတ်ပင်ခံထားရတဲ့သူတွေဖြစ်တယ်။ပြီးတော့သူတို့တွေကိုယ်တိုင်ကလည်းလက်ရှိကျောင်းသားသမဂ္ဂတွေမှာပဲသူတို့ဆက်လက်ဆောင်ရွက်နေတာဖြစ်တဲ့အတွက်တခြားနိုင်ငံရေးပါတီအဖွဲ့အစည်းတွေမှာလည်းသူတို့သစ္စာခံထားတာမရှိဘူး။ပြင်ပစာတခြားနိုင်ငံရေးအင်အားစုတွေလှုပ်ချင်တဲ့လမ်းကြောင်းမျိုးကိုရောက်မသွားအောင်ကျွန်တော်တို့ကတိညာရောစွန့်ရီရောရှိတဲ့ကျောင်းသားတွေပဲဖြစ်တဲ့အတွက်ကျွန်တော်ကတော့အဲ့သူတို့ဆွဆွဲနေတဲ့ဆွဆွဲချက်တွေကိုလုံးဝငြင်းဆိုချင်တယ်ကြ
။ကျောင်းသားတွေတပိတ်မောက်ဆန္ဒပြလမ်းလျှောက်နေတဲ့အဖွဲ့တွေထဲမှာတက္ကသိုလ်ကျောင်းသားတွေအပြင်ခြေကံပညာကကျောင်းသားတချို့လည်းပါဝင်တာတွေ့ရပါတယ်။လာမယ့်မလမှာခြေကံပညာကျောင်းတွေအတန်းတွေဆောင်မွေးပွဲကြီးကျင်းပတော့မှာဖြစ်တယ်လို့တက္ကသိုလ်ဆောင်မွေးပွဲတွေလည်းစတင်တော့မှာဖြစ်ပါတယ်။အဲ့ဒီအတွက်အခုလဟာကျောင်းသားတွေစာသင်ခန်းထဲပြန်ရောက်ပြီးဆောင်မွေးပွဲအတွက်ပြင်ဆင်ဖို့လိုအပ်နေခြင်းဖြစ်ပါတယ်။ဆန္ဒပြပွဲမှာပါဝင်တဲ့ကျောင်းသားတွေမှာဆောင်မွေးပွဲကိုဝင်ရောက်ဖြည့်ဆို့မဲ့သူနဲ့ပါပြီးတောင်းဆိုတဲ့အချက်တွေပြည်လည်အောင်ဖြည့်ရှင်းပေးတဲ့အထိဆက်လက်ဆန္ဒပြဖို့ရှိတယ်လို့ဆိုပါတယ်။ကျောင်းသူကျောင်းသားတွေဆောင်မွေးပွဲနီးကပ်နေပြီဖြစ်တဲ့အတွက်စာသင်ခန်းထဲပြန်ဝင်ဖို့နိုင်ငံတော်သမ္မတကလစဉ်မိန်ကွန်းမှာထည့်သွင်းပြောထားပါတယ်။ဒါ့အပြင်မျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့အတွက်လွတ်တော်နဲ့အစိုးရပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းပါရှိပါတယ်။တပိတ်မောက်ကျောင်းသူကျောင်းသားတွေကဆောင်မွေးပွဲပြန်ဖြေဖို့မသေးကြသလိုဖြစ်နေပါတယ်။အဲ့ဒီအပေါ်ဒဝဲမြို့မှာဆန္ဒပြနေကြတဲ့ဒဝဲကျောင်းသားသမဂ္ဂအဖွဲ့ဝင်ကိုမင်းလွင်ဦးကအခုလိုပြောပါတယ်။
ကျွန်တော်တို့စာမင်ခန်းတွေမရောက်လို့ရှိရင်တော့ကျေးရအောင်တောင်းရှိတယ်ကျွန်တော်တို့ကျောင်းသားတွေကိုစာမင်ခန်းတွေကမထွက်အောင်သူတို့ကပြင်ပြင်ပြေးရမှာဖြစ်တဲ့အတွက်ဒီကျွန်တော်တို့စာမင်ခန်းတွေကထွက်လာတဲ့ကျောင်းသားတွေကသူတို့ရောက်ကျွန်တော်တို့စာမင်ခန်းတွေကထွက်လာတဲ့ပုံစံပဲဖြစ်ပါနေတယ်အဲ့နောက်တစ်ချက်ကကျွန်တော်တို့ပြောချင်တာအဲ့ဒီလက်ရှိပွဲပွဲနီးတဲ့ခြေဆိုတော့ကျောင်းသားတွေအတွက်ကျွန်တော်တို့ရဲ့တပိတ်ကအနှောက်အယှက်ဖြစ်နေတယ်လို့ပြောနေတာလည်းရှိတယ်ကြဒါပေမဲ့ကျွန်တော်တို့မြင်တာကဒီကျွန်တော်တို့လမ်းပေါ်ထွက်နေတဲ့ဆိုကြတဲ့ကဒီမြေကြီးစနစ်ကတကယ်မကောင်းလို့ကျွန်တော်တို့လမ်းပေါ်ထွက်နေတာဖြစ်တယ်အဲ့ဒီတော့ကစောင်းပွဲကိုကြည့်ပြီးဒီငွေဆိုးဝမှုကိုလက်ခံလို့မရဘူးဗျ။တကယ်ကလက်ရှိငွေစနစ်ကိုပြင်ပြောင်းလဲဖို့အတွက်ပိစားသိက္ခာကိုကျွန်တော်တို့ပိစားရမှာပဲလို့ကျွန်တော်တို့အဲ့လိုဝင်နေလဲဗျ
။ဆိုရကကျောင်းသားတွေတောင်းဆိုထားတဲ့အချက်တွေကိုဒီလ12ရက်ပြည်တော်စုနဲ့နောက်ပိုင်းမှသာဆက်လက်တွဲဆောင်ဆွေးနွေးသွားမယ်လို့နိုင်ငံတော်သမ္မတကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။မန္တလေး၊မုံရွာ၊ပခုတ်ကူ၊အေရဝတီ၊ဒဝယ်မြို့တွေမှာလမ်းလျှောက်ဆန္ဒပြနေကြတဲ့ကျောင်းသားအဖွဲ့တွေအားလုံးဟာလာမယ့်25ရက်နေ့ရန်ကုန်မြို့မှာစုံကြပြီးသူတို့တောင်းဆိုချက်တွေကိုလိုက်ရောပေးဖို့တောင်းဆိုဆန္ဒပြသွားမယ်လို့သိရပါတယ်ရှင်။